မနက်ခင်းဟာအခုချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမိုရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါ။ကျမတို့နိုင်ငံကိုဟိုလေယာစိုက်ပျိုးရေးကိုအခြေခံတဲ့ခင်မီစက်မှုနိုင်ငံဖြစ်အောင်လုပ်လို့မရဘူးလား။ဥပမာအဖြစ်ဆိုကနေဒါရောနယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်သင့်ဘူးလားဆိုတော့ကျမလေးလေးနဲ့နဲ့အားလုံးဝိုင်းပြီးတော့စဉ်းစားစီချင်ပါတယ်။အဲ့တော့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကအစတည်းကစီမံကိန်းချပြီးတော့လုပ်ရပါလိမ့်မယ်။ဒီလေယာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကန္တာဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲ။အဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားစီချင်ပါတယ်။ဥပမာဆိုရင်ကျမတို့ကနေပြီးတော့ကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရတယ်ဆိုတာဒါကတော့အများသိမဲ့ကိန်းဂဏန်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူလောင်တဲ့စနစ်မကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီစနစ်တွေဟာအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုမဖြစ်အောင်လို့စီဝါရေးဘက်ကလည်းစီဝါရေးလုပ်ငန်းရှင်တွေကျွန်မစီဝါရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်เนาะအဲ့တော့ကို့အတွက်လည်းစီဝါရေးရအကျိုးများရှိအောင်လို့တောင်သူလဲသမားတွေအတွက်လည်းမလိုအပ်ဖဲနဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်မတို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကွန်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တော့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးမှာအခြေခံပြီးတော့ဒီဒီဘိုင်းလုပ်ငန်းရှင်ကြီးများဟာယင်းနှိမ့်နှံခြင်းအပြင်ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်တွေဆိုတာအရင်တော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူးဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပြေးစီချင်ပါတယ
်ဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှာရှာပါပါတွေ့ဆုံမှုအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဥဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာမှစက်မှုလေယာသို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မြန်မာနိုင်ငံကတောင်သူအတော်များများဟာစိုက်ပျိုးရေးနဲ့ရိတ်သိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်တရားတွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုလာနေကြပြီဖြစ်ပါတယ်။ဒါပေမဲ့ဆက်တွေကိုအသုံးပြုတိုင်းစက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်ဧက150လောက်စိုက်ပျိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်။ဆက်တွေနဲ့လုပ်ကိုင်တဲ့စက်မှုလေယာကိုဟိုနဲ့ပြောင်းသွားတယ်လို့ပြောလို့ရမလား။ဒါနဲ့ဒီကိစ္စလူတွေအသိဉာဏ်နဲ့ဘဝဒုက္ခတိုင်းကိုအမြဲတည်းအလို့ထင်တာပဲ။ဒါပေမဲ့ဒီကိစ္စ7နဲ့လောက်တဲ့7နဲ့လောက်တဲ့တချို့နေရာကရေရပြက်စီးရတယ်ဒါတော့ဖြစ်ကုန်တယ်လေ။ဒီဟာကိုတုံးပြီးရင်ဒီဟာရဲ့ဆက်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲ။ပြန်ပြီးရတော့ဘူးဖြေရလို့လည်းထင်တာ
။ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။ဒါ
တော့ကိုတာပြီးအဲ့ဒီမှာလေ့လာကြတာဆိုသူတို့လည်းဟိုဆက်ကြည့်ရတဲ့နောက်တော့ဘူးဆိုရင်ဆက်မနေတာဆိုဒီအဲ့ဒီဖြန်းနေဆက်ကြည့်ရတဲ့အမေလောက်တယ်ဆိုပြီးလုံလိုက်တယ်သူတို့ကဟိုဒီနေ့ပြည့်စုံမှုတွေရှိရဲ့ဒီပြည့်စုံမှုတွေရှိပါတယ်။ပြည့်စုံမှုတွေရှိလိုက်တော့သူတို့ကနေပြီးသမုဒ္ဒရာနဲ့အရင်ကနေကနေပြီးတော့ရှော့ချပြီးတော့ဟိုဘာဒီ organic site ပြင်လာလို့ဒါလည်းအကုန်ပြင်တော့ကျွန်တော်ဒီမှာအိုက်လောက်ကြီးပြည့်စုံလို့ဒါလည်းတင်ပြည့်စုံလို့ဟိုတအားရှိကြရမယ်မဟုတ်ဘူးပေါ့နော်။ဟောပါလေအချင်းအပြန်ထိန်းနေတဲ့အချင်းကိုကိုယ့်ဒီနဲ့ချင်းတော့ဘလို့ပြန်လုပ်ချင်ရမယ်ဆိုတဲ့အဥ္စာမျိုးတော့ပို့ပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပို့ပြီးအစီအစဉ်နဲ့လုပ်အောင်လုပ်ရတယ်။ဟိုသမုဒ္ဒရာတော့မတုံးလို့တော့မရဘူးတုံးတာတော့တုံးရပါပဲ။အဲ့ဒီတုန်းကတော့မဖြစ်နေတဲ့ဥစ္စာပေါ်ပါဘူး။ဟိုအရင်ကလူမျိုးပြရကဒါလည်းမင်းပြောရင်စိတ်ကြီးမျိုးကြီးတွေပျက်စီးသေးတာမျိုးမဟုတ်ဘူး။ပျက်စီးသေးတာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းချင်းချင်းနဲ့ဘယ်လိုလုပ်ချင်တော့ဘယ်လိုဆိုရဲဟာကိုထင်းထင်းချင်းနဲ့ပိုကောင်းမယ်လို့အောင်းနေတယ်။ ဒီညာပြန်ပြီး reverse လည်းနေတဲ့ချိန်မှာကိုကသူတို့နောက်ကိုအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဒီရှေ့ပြန်ရောက်မယ်လို့အောက်မေးရတယ
်73စီဈေးတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထင်ရှားတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်ဟိုကိုကြိမ်စီဈေးတွေတအားတက်ကိုကမိုင်းဝေးကြထောင်ထားတဲ့လူတွေအဲကမိုင်းနေနေရကြရဲ့ရကြရင်အရင်ကတည်းကကိုဒီတော့ငုံနေချိန်နိုင်တယ်ခုကစီဈေးကအဆမတန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ရောလေးတော့ငုံနေချိန်နိုင်တယ်မချိန်နိုင်ဘူးလည်းတောင်းနေတယ်ကလာရတဲ့ဆက်တည်းရဲ့ဆရာတို့ပြစီစီနေနေရလည်းမကြောက်ဘူး။ဟိုကောင်ကြီးကြီးတွေကအများကြီးပို့လာအောင်မဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံဆဲနိုင်ငံဖြစ်တာကြောင့်လေယာကဏဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနှိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲတိဏ္ဍာန်တွေကိုလည်းဈေးနှင်ခံရတာတွေနဲ့ရင်ဆိုင်နေကြရဆဲပါနိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနှီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေစေဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်
။အဲ့ဒါမှမနစ်ပါဆိုရင်မေးစီအမီပြောဟိုကုမ္ပဏီတွေကြောက်ကကုမ္ပဏီက၅ဒိန်အောက်ခံလို့တတ်မှတ်လိုက်တယ်။ဒါကအဲ့ဒီပေါ်မှာ၅ဒိန်အောက်ခံဟိုနေချက်လာမပေးလို့ဆိုလို့ပြေးတယ်။ဒါနဲ့အပေါ်မှာဈေးအတိတ်ကျပေါ်ဒီရောင်းနေအောင်လို့ကြည့်ပြီးတော့ဒီရင်ခါလေးကျန်စိုးလို့နေဈေးကောင်ကိုဟိုအစမမရောက်ဘူးလို့ဈေးရမ်းလို့ဒီဈေးရမ်းလို့အခြေခံဈေးနဲ့အဲ့လောက်လို့ပြောရင်လည်းအဲ့ဒါဟိုမဟုတ်ဘူးဒီမှာအစမကျတာလို့ပြောရမယ်ဆိုရင်အနည်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနဲ့အဲ့ဒီဈေးကမရောက်လာဘူး။အော်တောင်းနေနဲ့ဝင်နေရတာအများရန်ရုံးကန်နေကြရတယ်နော်
ရှေ့တင်းမမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လယ်ယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ။